ဒီကနေ့အင်္ဂါနေ့မှာကျင်းပမယ့်နယူးယောက်ပြည်နယ်ပနာမရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာအနိုင်ရဖို့ထိတ်ဆုံးကပြင်းနေပါတယ်။သူတို့အနိုင်ရခဲ့ရင်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်အရွေးခံဖို့အခြေအနေကောင်းသွားမှာပါ။ VOA သတင်းတော့ဂျင်မလွန်ပေးပို့ထားတဲ့သတင်းကိုကိုရဲကောင်ကပြောပြမှာပါရှင်
။ Republican Party ကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်အနေနဲ့နယူးယောက်ပြည်နယ်မှာအနိုင်ရလိုက်မယ်ဆိုရင်ပါတီကိုယ်စားပြုသမ္မတကိုယ်စားလှယ်အဖြစ်တေချာပေါက်ရွေးခံရဖို့အတွက်ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်လာမှာပါ
On Tuesday you have to go out and you have to vote you have to get your friends
အင်္ဂါနေ့မှာခင်ဗျားတို့ထွက်ပြီးတော့မဲပေးကြပါမိတ်ဆွေတွေကိုလည်းမဲပေးဖို့တိုက်တွန်းပေးပါဘာကြောင့်လဲဆိုတော့ကျွန်တော်တို့မှာရှေ့ဆက်ပြီးတော့လှုပ်ရှားမှုတွေလုပ်ဖို့ရှိနေလို့ပါဒါကတော့ဒီနိုင်ငံမှာတခါမှမမြင်ခဲ့ရဘူးလေလှုပ်ရှားမှုမျိုးပ
ါဒါကတော့ Donald Trump ကပြောသွားတာပါ Trump ဟာမကြသေးခင်ကပြိုင်ဘက် Ted Cruz ကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်ပြန်လည်အနိုင်ရဖို့အတွက်မျှော်လင့်နေတာပါတက်ခရုစ်ကတော့ဒေါ်နယ်ထရမ့်ဟာမဲဆန္ဒရှင်တော်တော်များများအတွက်မျက်နှာပြက်စရာတွေလုပ်ခဲ့လို့သူ့ကိုပါတီကိုစားပြုကိုယ်စားလှယ်လောင်းဖြစ်အရွေးခံရင်ရီပပ်ဘလစ်ကန်ပါတီအနေနဲ့နိုဝင်ဘာလမှာလုံးမဲ့ရွေးကောက်ပွဲမှာတေချာပေါက်အရှုံးနဲ့ရင်ဆိုင်ရမယ်လို့ပြောပါတယ
် Nationwide about 70% of Republicans recognize that if Donald Trump is the nominee Hillary Clinton wins Hillary beats
သူကတနိုင်ငံလုံးကရီပပ်ဘလစ်ကန်ပါတီဝင်တွေရဲ့80ရာခိုင်နှုန်းလောက်ကတကယ်လို့ဒေါ်နယ်ထရမ့်ကပါတီကိုယ်စားပြုသမ္မတလောင်းဖြစ်သွားရင်ဟီလာရီပဲအနိုင်ရသွားလိမ့်မယ်လို့ယုံကြည်ကြတဲ့အကြောင်းပြောပါရယ်။ဒါကြောင့်ပါတီကိုသူကိုယ်စားပြုရှင်ပြိုင်မှသာလျှင်ဟီလာရီကိုအနိုင်ယူနိုင်လိမ့်မယ်လို့သူကပြောပါရယ်။တစ်ချိန်တည်းမှာဒီမိုကရက်တွေဘက်မှလည်းနိုင်ငံခြားရေးဝန်ကြီးဟောင်းနဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ဟောင်းဟီလာရီကလင်တန်ဟာနယူးယောက်ပြည်နယ်ရွေးကောက်ပွဲမှာအသားရဖို့ကြိုးစားနေပါရယ်
။ If you will go out and vote for me on Tuesday, I will fight for you during this campaign.And I will fight for you every single day in the White House.
ချင်တို့အင်္ဂါနေ့မှာတွားပြီးကျမအတွက်မဲပေးမယ်ဆိုရင်ကျမအနေနဲ့ဒီမဲဆယ်စည်းရုံးမှုအတွင်းမှာကောအင်ဖြူတော်မှာရှိနေမဲ့နေ့ရက်တိုင်းမှာပါရှင်တို့အတွက်တိုက်ပွဲဝင်သွားပါမယ်။ကျေးဇူးတင်ပါတယ်။ Staten Island ကျွန်းသူကျွန်းသားတွေကိုဖျားရှင်ကောင်းချီးပေးပါစေ
။နယူးယောက်မြို့အနီးက Staten Island ကျွန်းမှာပြုလုပ်ခဲ့တဲ့မဲဆယ်စည်းရုံးရေးလှုပ်ရှားမှုတစ်ခုအတွင်းမှာ Hillary Clinton ကအခုလိုပြောသွားတာပါ။သူမရဲ့ပြိုင်ဘက်ဖြစ်တဲ့ Bernie Sanders ကတော့မဲဆွယ်စည်းရုံးရေးတွေခဏရပ်ပြီးတောက်ကြနေက Vatican ညီလာခံတခုမှစီးပွားရေးမညီမျှမှုတွေကြောင့်တွားရောက်ပြီးမိန့်ခွန်းပြောနေပါဗျ။ဒါကသူ့ရဲ့မဲဆွယ်စည်းရုံးရေးအတွက်အဓိကအကြောင်းအရာဖြစ်ပါတယ်
။ I believe from the bottom of my heart that I am the stronger candidate running against a Republican and I think
ကျွန်တော် Republican တွေကိုအကောင်ဆုံးရှင်ပြိုင်အနိုင်ယူမဲ့ကိုယ်စားလှယ်လောင်းဖြစ်တယ်လို့ယင်းနဲ့အတဲထဲမှာယုံကြည်ပါတယ်။ဒါကိုဒီမိုကရက်တွေကလည်းတစားတဲ့တစားပိုးပြီးတော့နားလေလာကြလိမ့်မယ်လို့ထင်ပါတယ်
။နယူးယောက်ပြည်နယ်မှာမဲပေးခွင့်ရှိသူမြန်မာအချို့ဟာလည်းပြည်နယ်ပနာမရွေးကောက်ပွဲမှာမဲပေးကြဖို့ပြင်ဆင်နေကြပါတယ်။ကိုမိုးချမ်းကတော့ပြည်နယ်ရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်လောင်းဘာနီဆန်ဒါစ်ကိုမဲပေးဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်။ဘာနီဆန်ဒါစ်ကနံပါတ်၁သူ့ရဲ့ရိုးသားမှုကိုသူဖော်ပြနိုင်တယ်ပေါ့ဗျာ။သူတဖြင့်အထေးကြီးတွေရဲ့ထောက်ပံ့ငွေတွေနဲ့သူဒီရွေးကောက်ပွဲဝင်နေတာမဟုတ်ဘူးသူဝင်နေတာကတော့တကယ်ကိုတာမန်ပြည်သူလူထုအများစုဖြစ်တဲ့15ဒေါ်လာ20ဒေါ်လာ25ဒေါ်လာဆိုတော့ဒီလူဒန်းနဲ့ငွေတွေနဲ့တကယ်အခြေခံလူဒန်းသားရဲ့လူဒန်းနဲ့ငွေတွေနဲ့သူဒီရွေးကောက်ပွဲဝင်ပြိုင်နေတာဖြစ်တဲ့အတွက်ကြောင့်တာမန်လူထုအများစုကိုသူကကိုစားပြုတဲ့လူဖြစ်တယ်ဆိုတာကသူကပေါ်ပေါ်လွင်လွင်ပြသနိုင်တယ်ပေါ့နော်အဲပြီးတော့တပြိုင်တည်းထဲမှာသူ့ရဲ့စူးစမ်းမှုကိုလည်းသူဖော်ပြနိုင်တယ်အသက်ကြီးနေတော်ညာလည်းပဲသူဟာတကယ်လူငယ်တယောက်လိုပဲပြောနိုင်ဆိုနိုင်တဲ့အနေအထားမျိုးတွေဖြစ်တယ်။တစ်ဖက်သားလူရဲ့အားနည်းချက်တွေကိုလိမ္မာပန်းနဲ့ဆိုတာနဲ့ထောက်ပြနိုင်တယ်။သူ့ရဲ့အာသာချက်ကိုလည်းသူကဖော်ပြနိုင်တယ်ပေါ့နော်။သူ့ရဲ့အာသာချက်မှာမှအထူးတစ်ဖြင့်သူသမ္မတဖြစ်လာလို့ချင်းရင်သူအဓိကလောက်ကင်မဲ့ကိစ္စတွေထဲမှာလူငယ်တွေရဲ့ပညာရေးကိုအခမဲ့ဖြစ်သွားအောင်သူကစီစဉ်ပေးမယ်ဆိုတဲ့ကြွေးကြော်ဆံကိုသူကကြွေးကြော်နေတာတောက်လျှောက်ပဲ။
ဒီကနေ့ကျင်းပမယ့်နယူးယောက်ပြည်နယ်ရွေးကောက်ပွဲရဲ့အောင်မြင်မှုဟာဒေါ်နယ်ထရမ့်နဲ့ကလင်တန်တို့နှစ်ဦးလုံးအတွက်ပါတီကိုယ်စားပြုသမ္မတလောင်းဖြစ်ဖို့အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်လာမှာပါ။